တရုတ်ပြည်လက်အောက်ခံဟောင်ကောင်ချင်းကိုပြန်ပို့ခံရပြီးအရေးယူခံရတဲ့နောက်ကြောင့်အမေရိကန်ရောထောင်နဲ့ချီဟောင်ကောင်ဒေသခံတွေကို18လကျော်ယာယီကိုလုံးမပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ချင်းကဒီမိုကရေစီလှုပ်ရှားမှုကို14လကျော်နှိမ်နင်းခဲ့တဲ့တရုတ်ဆောင်ယူရကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံခြားရေးရာမူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလုပ်လုပ်ခွင့်ပေးမှာဖြစ်ကြောင်းလည်းပြောဆိုလိုက်ကြပါ။ဒီလိုပြောခွင့်ရတာလည်းချာတာဘေးနဲ့ချင်းညာချင်းနဲ့ပတ်သက်လို့အင်ဂျီယိုမှာဒင်းတောက်တွေကိုရှင်းပြသွားပါတယ်။
Our hope and our objective and our work on the international forum is
to change the behavior. နိုင်ငံတကာသဲဝဲမှာကြိုးပမ်းမှုတွေဟာဟောင်ကောင်လူထုအပေါ်မှာဖြစ်နေတဲ့လူရည်တွေကိုပြင်ဖို့ပါလို့အင်ဂျီရောပြောခွင့်ရချန်ဆာတီပြောဆိုသွားတာပါ။ယာယီကိုလုံးမိတ်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြီးကြီးတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကလွဲလို့အမေရိကန်မှာရောက်နေကြတဲ့ဟောင်ကောင်သား3,000-3,000လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရစစ်နေရရှိတယောက်ကပြောပါရယ်ဟောင်ကောင်မှာပြည်ရဲ့နေထဲဆွဆွချက်မျိုးစုံနဲ့အထက်ကနိုင်ငံသမားတွေတက်ကြွလို့ရှားသူတွေဆန္ဒပြသူတွေတရားလောက်ကိုလည်းတရားဝင်နာမည်ဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်မှာပြောဆိုထားပါအမေရိကန်ဆိုရကမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ဆက်တွဲပြည်နယ်မှုတွေလူ့ကိုယ်ရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့အကြောင်းအမေရိကန်ရောမြန်မာတွေကိုယာယီကာကွယ်ပေးကိုလုံးမှုပြုလို့လည်းအမေရိကန်ကမိသားစုထဲမှာပဲခွင့်ပြုထားပါတယ်